မကွေးတိုင်းထဲမှာစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးကြောင့်ဘေးလွတ်ရာထွက်ပြေးနေကြရတဲ့နှမ်းခါချေးရွာကပြည်သူတွေစေဝါအကူအညီလိုအပ်နေကြပါတယ်။စောမျိုးနယ်မှာဆိုရင်လည်းစေဝါတည်ဆောင်မှုဒေသခံတွေအနေနဲ့ရဲစခန်းကထောက်ခံစာတောင်းနေကြရပါတယ်။အခုလိုပြည်သူကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတဲ့မကွေးတိုင်းထဲကဂံဟောခရိုင်မှာစေဝါရှာပါခတ်ခဲနေတဲ့အချိန်ဒီရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
အကွေးတိုင်းထဲမှာစစ်ကောင်စီကပြီးခဲ့တဲ့နှစ်စက်တင်ဘာလကနေမြေရှင်းလင်းနာတွေကြောင့်နေအိမ်တရာကျော်မီးလောင်ကျွမ်းခဲ့တဲ့နှမ်းခါရော်ကရွာသူရွာသား၄000ကျော်ဟာနီးစပ်ရာတောတောင်တွေထဲမှာခိုလုံနေကြရပါတယ်။တောတောင်တွေရဲ့စေဘေးဒုက္ခတဲ့အဖြစ်နေထိုင်တာအချိန်ကြာမြင့်လာတဲ့အတွက်ဆေးဝါးလိုအပ်ချက်တွေရှိနေပြီးဝယ်ယူပြီးတည်ယူဖို့အတွက်လည်းအခက်အခဲရှိနေတာပါ။ဒီအချိန်နဲ့ပတ်သက်လို့နှမ်းခါကျေးရွာသားတို့ကအခုလိုပြောပါတယ
်။ဆေးဝါးလိုကျနေတယ်ဘာလို့ဒီလိုအခုကျေးရွာလိုကျွန်တော်တို့ဝယ်လို့လည်းမလွယ်ဘူး။ဘာလို့မလွယ်လို့ပေါ်ဖို့ဒီလိုရတဲ့တော့အများကြီးပုံမှာတယ်လို့မလွေတာလေ။တယ်လို့ကရရပြန်ရတာဆိုတော့ဗာလဲတော့ခက်ခဲတာရောတယ်လို့မလွေတော့။တော်ရတယ်အများကြီးရမြို့ပေါ်မှာလည်းတားယူမဆုံးဘူးကြ။ကံကောမအပိကလာတဲ့ငေါ့ပြီးတော့ရကြတဲ့ခါကျသူ့ရင်တော့ဝင်ပုံပြင်းရောသူ့လိုနေသေးဝတယ်ကိုမရှိတော့ဘူးလေ။သူ့ရင်ကျော်နေမှာဒီကြပြေသူ့ရဲ့ပြေးဒူးနေအာကုခါကြရတယ်အဲ့ဒါအများကြီး
နှမ်းခါရွာဟာကံကောကလေးလမ်းပိုင်းမှာရှိတဲ့ကျေးရွာတရားဖြစ်ပြီးကလေးမျိုးဘက်မှာလည်းစက်ကောင်စီကနေမြေရှင်းလင်းနာတွေလုပ်နေလို့တိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်လမ်းခရီးလုံခြုံမှုမရှိသလိုကံကောဘက်မှာလည်းစက်ကောင်စီတင်နန်းပေးပြီးလက်နက်တွေတပ်ဆင်ပေးထားတဲ့ပြူစောထီတွေအားကောင်းတဲ့ကျေးရွာတွေကိုဖျက်သိမ်းရတဲ့အတွက်လုံခြုံမှုမရှိတဲ့အတွက်လည်းအခုလိုခက်ခဲနေတာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲမကွေးတိုင်းစောမျိုးနယ်မှာဆိုရင်လည်းစေးတိုင်တွေအနေနဲ့စေဝါဝယ်ယူဖို့ရဲစခန်းထောက်ခံချက်လှုံ့ဆော်ရတာတွေရှိနေတယ်လို့စောမျိုးပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။
ဆေးဝါးကူညီရတော့မလုံလောက်ဘူးလို့ပဲပြောမှာမနော်ဒီအရေးပေါ်အခြေအနေတက်တော့ပဲကုတာမှုပေးနိုင်မှုပဲပြင်ဆင်ထားရတာအဲလုံလောက်တော့ကြီးတော့မရှိဘူးကျွန်တော်ရဆေးတွေလည်းဝယ်ရတာနည်းနည်းကျက်တယ်ခက်ခဲတယ်ပေါ့နော်ဆေးတော့ဒီရေပြင်ဆင်တော့တယ်တချို့ဆိုလည်းဒီဆေးဝင်ကြတော့လည်းရပိတ်တော့မတော်ဖက်နေရတယ်ရှိရပေါ့နော်ဒီအခြေအနေပေါ့နော်ကျွန်တော်တို့ကလည်းကျွန်တော်တို့စီစဉ်ပြီးလို့ရတော့ဆီတော့စီစဉ်ပြီးတယ်ကတော့ဒီအတူတူဟုတ်တယ်ကကျွန်တော်တို့ကတော့ဒီဆောမြို့နယ်ဆိုတာဝင်ပေါက်တွေอ่ะဒီနဏီอ่ะအဓိကတော့ဒီကြောက်ထူပဲဆိုရင်မင်းတက်ဝင်ပေါက်လို့ဖြစ်နေတော့ဆောမြို့နယ်ထဲမှာပါတဲ့ကြောက်ထူကတေတော့ဂိတ်တို့ပါလို့ဆိုရင်ညာအဆေးဆိုရင်အတယ်မခံဘူးပေါ့နော်ပုံမှန်ကတော့တဲဖို့မလိုဘူးပေါ့နော်လက်မှန်နဲ့ရစ်ကန်ထောက်ခံခြင်းနဲ့အဲ့လိုတဲရတာတော်တော့အရင်ဖြစ်ဆိုရင်တော့အဆင်မပြေဘူးဗျာတချို့ကြတော့လဲရစ်ကန်ထောက်ခံခြင်းမယူခြင်းတာရှိတယ်တခါရဲစခန်းနဲ့ပတ်သက်ပြီးတော့ထောက်ခံခြင်းတွေယူပြီးမှဆေးဝယ်ရပြန်တော့လဲအဲပြည်သူလူထုကညဉ့်ညင်မှာစိုးလို့တချို့ဆိုင်တွေလည်းပိတ်ထားတယ်တချို့ကတော့လဲအဲရဲစခန်းတွေကိုထောက်ခံခြင်းပညာယူပြီးမှဒါဖြတ်တန်းတည်ဆောင်နိုင်လည်းရှိတယ
်စောကြောက်ထုလောင်းရှည်မြို့နယ်၃မြို့နယ်ကိုစုပေါင်းပြီးစောမြို့နယ်လို့တတ်မှတ်ထားတာဖြစ်ပြီးစောမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုတော့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ကိုစုပေါင်းပြီးဖွဲ့ထားကြတာလည်းဖြစ်ပါတယ်စောမျိုးနယ်ထဲမှာလက်ရှိစစ်ဘေးဒုက္ခသည်2000ဝန်းကျင်ခန့်ရှိနေပြီးချင်းပြည်နယ်မင်းသက်မြို့မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ကြောင့်စစ်ဘေးရှောင်ရံရသူတွေလည်းအများအပြားရှိနေပါတယ်။စောမျိုးကစစ်ကောင်စီတွေတက်ဆွဲအခြေစိုက်တဲ့ဌာနဆိုင်ရာရုံးတွေကိုအခုလာဖေဖော်ဝါရီ4ရက်ကစောပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီကနေမြေရှင်းလင်းနာတွေလုပ်နေလို့ဒေသခံတွေကကြေးရွာတွေကိုစွန့်ခွာတိမ်းရှောင်နေကြရပါတယ်ခင်ဗျာ။